ကျွန်တော်ဝင်းမင်ပါစနေညဘက် VOA American တိုင်းရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ COVID-19 ကာလလက်ဆက်တွေပိတ်ထားပေမဲ့မူရစ်ဆေးကိုတော့မတားနိုင်ပဲပိုပြီးထုတ်လာကြတဲ့အပြင်အရှိတောင်ဝါရှာဒေသလက်ဆက်တွေကိုဖြတ်သန်းတည်ဆောက်နေကြပြီးတော့ဈေးကလည်းကျလာနေပါတယ်။အထူးသဖြင့်တရားမဝင်လက်ဆက်ဆက်ပေါက်တွေများတဲ့မြန်မာနိုင်ငံကနေဒီ methamphetamine ဆေးပြားတွေဖြတ်သန်းတည်ဖို့ပိုလွယ်ကူပြီးအထွက်များလာတာကြောင့်မနစ်ကတည်းကဈေးတဝက်ထိကျလာကတရားကို$1အောက်ထိဈေးချသွားသည်လို့စောင့်ကြည့်သူတွေကဆိုနေပါဗျ။ကုလသမဂ္ဂမွေးရစေဝါနဲ့ပြည်မှုဆိုင်ရာယုံ UNODC ကအရှိတောင်အာရှနဲ့ Pacific ဒေသအရာရှိချုပ် Jeremy Douglas ကဒီနှစ် 2020 မှာလဲမဲခေါင်ဒေသတွင်းမှာအရင်နှစ်အနည်းငယ်ကအတိုင်းထုတ်လုပ်မှုပုံမှန်ဆက်တက်နေတယ်ဒါမှမဟုတ်မနစ်ကတည်းကပိုတိုးလာတယ်လို့ VOA ကပြောပါတယ်။အထူးသဖြင့်မြန်မာ၊ထိုင်းနဲ့လာအိုသုံးနိုင်ငံနဲ့ဆက်တွေထိစပ်နေတဲ့ဝိလံခေါင်ချာပြီးဥပဒေမဲ့တဲ့အရင်ကဘင်းဖြူထွက်အချက်ချာဒေတာရွှေသွေးကန်နေမြေမှာအခုတော့နိုင်ငံတကာမူရစ်တိုင်းတွေကမက်သ်အမ်ဖက်တမင်းဈေးပြဆက်ယုံတွေကိုအကြီးအကျယ်ထောင်လာလိုက်ပြီလို့ UNODC ကဆိုပါတယ်။ဒီဆက်ယုံတွေကိုမြန်မာနိုင်ငံရှမ်းပြည်နယ်တွင်တိုင်းဒေသနဲ့ကင်တွေနဲ့အစိုးရပြည်သူစစ်တွေကအကာအကွယ်ပေးထားတာမို့ဒီမူရစ်ဈေးပြလေးတွေဟာအရှိတောင်အာရှတစ်လွှာအပြင်ဈေးပိုကောင်းတဲ့ Australia နဲ့ Japan အထိတောင်ရောက်နေပြီးမောင်ကိုမှုပမာဏကလည်း$61.4 billion အထိရှိနေပြီလို့ UNODC ကဆိုပါတယ်။ COVID ကာလအမေဇုန်လို online စီးပွားဖြစ်တယ်လို့ပဲမူရစ်ခိုင်းတွေကလည်းတီထွင်ထုတ်လုပ်ပြီးဖြန့်စီအားကောင်းလာတာကြောင့်ထိုင်းနဲ့မြန်မာမှာဖန်ဆီးမိတာတွေလည်းများလာတယ်ဈေးကလည်းလိုက်ကျလာတဲ့အထိဖြစ်တယ်လို့ International Crisis Group နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ရဲ့မြန်မာနိုင်ငံတာဝန်ခံ Richard Hawsey ကပြောပါတယ်ခင်ဗျ။